အမျိုးသားပညာရေးဥပဒေကိုဆန့်ကျင်ကန့်ကွက်တဲ့မန္တလေးကနေရန်ကုန်ကိုဦးတည်ပြီးခီးရှည်ချီတက်လာတဲ့တပိတ်စစ်ကြောင်းဟာမကွေးတိုင်းနဲ့ပဲခူးတိုင်းအဆက်ရုံပြူတော်အနီးမှာအတားအဆီးတွေနဲ့ကြုံခဲ့ရပေမဲ့လူအင်အားနဲ့ဖြတ်ကျော်နိုင်ခဲ့ပါတယ်ဒီအကြောင်းကိုတော့ထိုင်းချီဆိုင်ဗီအိုသတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်ပဲခူးတိုင်းပြည်မျိုးကမီးပညာတက္ကသိုလ်ကျောင်းသား600ကျော်ပါဝင်ပြည်မြို့မှာရှိတဲ့လူမှုအဖွဲ့အစည်းတွေပူးပေါင်းချီတက်လာတဲ့လူဝင်အားထောင်နဲ့ချီရှိတဲ့ပင်မတပိတ်စစ်ကြောင်းကိုမကွေးတိုင်းနဲ့ပဲခူးတိုင်းကိုပိုင်းခြားထားတဲ့ရုံဖြူတောင်အနီးမှာအာဏာပိုင်တွေကတားဆီးခဲ့တာပါဒီအတားဆီးနဲ့ပတ်သက်လို့တောင်သာမြို့မှာလိုပဲကြုံခဲ့ရပေမဲ့ကျောင်းသားနဲ့တန်ခါလူလူအားနဲ့ပဲဖျက်ကျော်ခဲ့ရကြောင်းဘဂတာဥက္ကဋ္ဌကိုကျော်ကိုကူကအခုလိုပြောပါတယ
်ပြည်သူလူထုကျွန်တော်ဘက်မှာရှိတယ်ပြီးတော့ကျွန်တော်တို့ကျောင်းသားတို့ရဲ့ညီညွတ်မှုအင်အားနဲ့ကျွန်တော်ကြော်ဖြတ်နိုင်ခဲ့တယ်မျိုးယုံကြည်ရဲ့အခုပြည်နည်းပညာတက်ကတူကပြည်တက်ကတူကကျောင်းသားတွေကျွန်တော်တို့လာချိုးတယ်အခြေခံပညာကျောင်းသားတွေလည်းလာချိုးတယ်ပြည်သူတွေလည်းလာချိုးတယ်ဒီလိုညီညွတ်မှုအင်အားရှိရဆိုလို့ရှိရင်ကျွန်တော်တို့လိုချင်တဲ့တိုက်ပွဲကအောင်အောင်ရမယ်လို့ကျွန်တော်ယုံကြည်ပြောနိုင်တယ
်ရုံဖြူတောင်ကြီးကအတားအဆီးတွေနေရာမှာတရင်ယူနေတဲ့ကျမတို့ရဲ့ VOA TV သတင်းတောက်ကိုစီသူကတော့ကျောင်းသားတွေအနေနဲ့အတားအဆီးကိုဘယ်လိုဖျက်ကျော်ခဲ့ရသလဲဆိုတာကိုအခုလိုပြောပြပါရစေ
။တပိတ်စစ်ကြောင်းကမကွေးတိုင်းနဲ့ပဲခူးတိုင်းနဲ့အဆက်ကနေရုံဖြူတောင်မှာစံစုချိုးတွေချပြီးတော့ခရိုင်အုပ်ချုပ်ရေးမှူးကတားထားတဲ့သဘောပါ။တော့ဥပဒေကြောင်းကိစ္စတွေကိုပြောပြခြင်းလို့ဆိုပြီးတော့ကျောင်းသားချက်နဲ့တားထားပါ။အဲ့ဒီတားထားပါဘူး။တပိတ်စစ်ကြောင်းကရှေ့ကနေအောင်ပြီးရောက်လာတဲ့ကားတစ်စီးနဲ့ရှိသေးကအဲ့ဒါကိုအတင်းဖယ်ခိုင်းတယ်သူအဲ့မှာသူကဘာညာတောင်းဆိုပြီးတော့တောင်းဆိုတာမရတော့သူတို့ကသူတို့ပဲအဲ့ဒါကြီးကိုမပြီးတော့တန်ဆူးချိုးတွေစားတဲ့ဟာကိုမပြီးတော့ဆဲလိုက်ပြီးတော့အကားအထဲကိုအတင်းတိုးဝင်သွားတယ်ဆိုတော့ပြီးတော့နောက်ကနေပြီးတော့တပိတ်စစ်တောင်းဆောက်လာတဲ့တပိတ်စစ်ကြောင်းလူအုပ်ကြီးကလည်းရှောက်လာပြီးတော့အဲ့မှာတားထားတဲ့ဥချုပ်ရေးမှူးအပါဝင်ခြားလူတွေတားထားတာကိုသူတို့ကလူအုပ်ကြီးနဲ့ပဲဘာမှစကားပြောမလို့တော့ပဲနဲ့ဖယ်ပေးဆိုပြီးတော့ပဲအပြစ်ကိုပေါက်ပြီးတော့ဝင်သွားတဲ့သဘောပါခင်ဗျ
ပြည်မြို့မှာတော့မကြာခဏဆိုသလိုနိုင်ငံရေးလယ်သမားရေးလူ့အခွင့်အရေးလှုပ်ရှားမှုတွေလုပ်ခဲ့တာတွေရှိနေတဲ့အတွက်အာဏာပိုင်တွေကသတိထားအာရုံစိုက်နေတဲ့မြို့တစ်မြို့လည်းဖြစ်ပါတယ်။မနေ့ကတော့ပြည်တက္ကသိုလ်ကအင်္ဂလိပ်စာဒုတိယနှစ်ကျောင်းသားတက်ကြွလှုပ်ရှားသူကိုတက်စင်တက်ကိုအာဏာပိုင်တွေကဖမ်းဆီးသွားခဲ့ပါတယ်။ AR တပိတ်စစ်ကြောင်းကတော့ဗဟုပင်ကကျောင်းသားတွေနဲ့ထပ်ပူးပေါင်းပြီးတော့ဆက်လက်ချီတက်နေပါတယ်။မြေကျောင်းသားတမကကတော့ဒီကနေ့မှာပဲမြေမြို့မှာစတင်ကန့်ကွက်ဆန္ဒပြခဲ့ကြပြီးမကြာခင်မှာတော့ခရီးရှည်ချီတက်လမ်းလျှောက်နေတဲ့တပိတ်စစ်ကြောင်းနေနဲ့ပူးပေါင်းဖို့အတွက်ဆွေးနွေးတိုင်ပင်နေတယ်လို့ဆိုပါရယ်အလားတူပဲတနင်္သာရီတိုင်းဒဝဲကလာတဲ့စစ်ကြောင်းဟာမွန်ပြည်နယ်ကကျောင်းသားတွေနဲ့ပူးပေါင်းပြီး AR စစ်ကြောင်းနဲ့ပူးပေါင်းမယ်လို့သိရပါရယ်ပခုတ်ကူမြေလက်ဘက်ကနေလာတဲ့ကျောင်းသားတပိတ်စစ်ကြောင်းကတော့မကွေးတိုင်းအတွင်းမှာပဲဆက်ရှိနေပါရယ်အမျိုးသားပြည်ညာရေးဥပဒေကိုတပိတ်မောက်နေတဲ့ကျောင်းသားတွေရဲ့ခရီးရှည်ချီတက်မှုဟာဇန်နဝါရီလ20ရက်နေ့ကနေစတင်ခဲ့ပြီးအတားအဆီးတွေချိန်ချမှုတွေကြားကပဲတိုင်းနဲ့ပြည်နယ်အလိုက်ပြည်သူလူထုရဲ့ထောက်ခံမှုတွေနဲ့ခရီးဆက်နေတာကိုတွေ့ရပါတယ်။အာဏာပိုင်တွေဘက်ကတော့ဥပဒေကြောင်းနဲ့မညီညွတ်တဲ့ကျောင်းသားတပိတ်လှုပ်ရှားမှုဖြစ်ပြောဆိုခဲ့ပြီးစံမပွဲတွေဖြေဆိုကန်နည်းဖြစ်တဲ့အတွက်ပြည်ညာရေးကိုထိခိုက်မှာကိုစိုးရိမ်ကြောင်းတိုင်းပြည်မတည်ငြိမ်မှုတွေဖြစ်အောင်နောက်ွယ်ကအဖွဲ့အစည်းတွေကအစိုးရသူတွေကကြိုးကင်မှုတွေရှိရဲဆိုပြီးသတင်းထုတ်ပြန်ချက်တွေနဲ့အတူနိုင်ငံပိုင်သတင်းတွေမှာကြေညာပြောဆိုခဲ့ပါတယ်။ဒါပေမဲ့လည်းကျောင်းသားတပိတ်စစ်ကြောင်းတွေဖြတ်သွားခဲ့တဲ့မြို့နယ်တိုင်းမှာရှိတဲ့အလဲတန်းနဲ့အထက်တန်းစစ်ကျောင်းသားလေးတွေကပူးပေါင်းချီတက်ခဲ့ကြသလိုတမျိုးနဲ့တမျိုးကြားမှာအန္တရာယ်မရှိအောင်ရောက်ရှိရာမြို့တွေအသီးသီးကအရက်သားလူတွေကဝန်းရံကာကွယ်ပေးခဲ့ကြပါတယ်။အမျိုးသားပညာရေးဥပဒေကိုနိုဝင်ဘာလကစပြီးကျောင်းသားတွေကတပိတ်မောက်ခဲ့ပြီးတဲ့နောက်ရက်ပေါင်း60အတွင်းအစိုးရကဖြည့်ရှင်းပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။ရက်60အလွန်မှာတော့မန္တလေးတိုင်း AR တိုင်းရန်ကုန်တိုင်းမကွေးတိုင်းတနင်္သာရီတိုင်းရခိုင်ပြည်နယ်မွန်ပြည်နယ်တွေမှာအမျိုးသားပညာရေးဥပဒေကိုကန့်ကွက်တဲ့တပိတ်မောက်မှုတွေဆက်တိုက်ဖြစ်ပေါ်နေပါတယ်ရှင်။